ဥရောပပါလီမန်ကချီးမြှင့်တဲ့ဆာကာရော့ဖ်လူအခွင့်ရေးဆုကိုရုရှားရဲ့ကျူးကျော်စစ်မှာရဲရဲရင်ရင်ဆိုင်နေကြတဲ့သူတွေအဖြစ်ယူကရိန်းပြည်သူတွေကိုပေးအပ်လိုက်ပါတယ်။ကုသရေတွေကဗုဒ္ဓနေ့အခမ်းအနားမှာတက်ရောက်လက်ခံယူခဲ့ကြပါတယ်
။ This year we meet to honor our 2022
ဒီနေ့အတွက်တော့ရဲရင်နဲ့ယူကရိန်းပြည်သူတွေကိုကူစားပြုတဲ့သမရရွေးကောက်ခံကုသရေတွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေကို2022ဆာကာရော့ဖ်ဆုချီးမြှင့်ဖို့ကျမတို့အခုလိုစုံစည်းကြတာဖြစ်ပါတယ်။ယူကရိန်းပြည်သူတွေအခုထိကြင်ကြံခံတိုက်ပွဲဝင်နေကြသလိုလွတ်လပ်မှုနဲ့ဥရောပစံတန်ဖိုးတွေအတွက်လည်းပေးဆပ်မှုပေါင်းများစွာလှုပ်ခဲကြပါတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌရိုဘတ်တာမက်ဆိုလာကပြင်သစ်နိုင်ငံစတာဘုံမြို့ကဗုဒ္ဓနေ့စုပေးပွဲမှာပြောကြားသွားတာပါ။ကိုယ်ပြည်သူတွေအပေါ်လူအခွင့်အရေးလေးစားမှုမရှိတဲ့နိုင်ငံတစ်နိုင်ငံဟာအိန္ဒိယနိုင်ငံတွေအပေါ်မှာလည်းလေးစားမှမဟုတ်ဘူးဆိုတော့ကွယ်လွန်သူဆိုဗီယက်ယူနီယံယူဝဗီရပညာရှင်အန်ဒရေးဆာကာရော့ဖ်ရဲ့ပြောကြားချက်ကိုကိုးကားပြီးသူမကပြောပါတယ်ယူကရိန်းသမ္မတဇယ်လန်စကီကဗီဒီယိုအနေနဲ့ဆင်မေခွန်းပြောရမှာရုရှားရဲ့အကြမ်းဖက်စစ်ပွဲရဲ့ရည်ရွယ်ချက်ကတော့ယူကရိန်းရဲ့ဥရောပရဲ့လွတ်လပ်မှုတွေကိုပိတ်ပင်တားဆီးဖို့ဖြစ်တယ်လို့ဆိုပါတယ်ဒါအပြင်ဆာကာရော့ဖ်ဆုကိုချီးမြှင့်ပေးတဲ့ဥရောပပါလီမန်ကိုလည်းကျေးဇူးတင်ကြောင်းသူကပြောပါတယ်ဒီဆာကာရော့ဖ်ဆုအတွက်စုချင်းငွေအဖြစ်အမေရိကန်ဒေါ်လာ 53,000 ကျော်ရရှိမှာဖြစ်ပါတယ်။ဥရောပရဲ့အမြင့်ဆုံးလူအခွင့်အရေးဆုကိုတချင်ကဆိုဗီယက်ယူနီယံမှာလူအခွင့်အရေးအတွက်လှုပ်ရှားခဲ့တဲ့ပညာရှင်အန်ဒရေးဆာကာရော့ဖ်ကိုဂုဏ်ပြုတဲ့အနေနဲ့ဥရောပပါလီမန်က1988ကစလို့ချီးမြှင့်လာတာဖြစ်ပါတယ်ခင်ဗျာ။